တရုတ်နဲ့အိန္ဒိယနိုင်ငံကောင်ဆောင်တို့ရဲ့အလို့တဘောတွေ့ဆုံဆွေးနွေးပွဲမှာအိန္ဒိယအတွက်ကြီးမားတဲ့ပြဿနာဖြစ်တဲ့ကုန်သွယ်ရေးလုံခြုံရေးမှုနဲ့နိုင်ငံငယ်စားလုံးချုပ်ရေးအားကောင်းအောင်တွင်းမြင်လှုပ်ဆောင်သွားဖို့သဘောတူခဲ့ကြပါတယ်။သူတို့နိုင်ငံများရှိထားတဲ့မတူညီမှုတွေကိုလည်းအမျှော်အမြင်ရှိရှိဖြေရှင်းသွားဖို့ကြိုးပြုခဲ့ကြတာပါ။အိန္ဒိယနဲ့တရုတ်နိုင်ငံဆက်ဆံရေးဟာပြည်ခရဲနဲ့အတွင်းတည်ငြိမ်ပြီးတော့အရှိန်အဟုန်ကောင်းလာတဲ့အတွက်နိုင်ငံများမတူကွဲပြားမှုတွေကိုကန့်ကွက်စီမံပြီးအငြင်းပွားစရာကိစ္စတွေကိုရှောင်လွှဲနိုင်လိမ့်မယ်လို့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကပြုတ်သမားရှီဂျင်းပင်ကိုစနေနေ့ကပြောဆိုခဲ့တာပါ။အိန္ဒိယနိုင်ငံမမလာပူရမ်တန်းချီမြို့မှာလုပ်တဲ့အလို့သဘောဆွေးနွေးပွဲမှာတော့နိုင်ငံသားထိလွှဲရှားလွှဲဖြစ်တဲ့ကက်ရှမီးယားအရေးကိစ္စကိုကောင်းဆောင်တဲ့ဥရောပစည်းကမ်းချင်းမရှိပါဘူး။တက်ဆိုင်ရာနိုင်ငံအတွက်စိုးရိမ်စရာကိစ္စရပ်တွေကိုတစ်ဖက်နဲ့တစ်ဖက်အကြမ်းလမ်းတရိထားဆင်ခြင်ဖို့သဘောတူညီခဲ့ကြတယ်လို့လည်းဝန်ကြီးချုပ်မိုဒီကပြောဆိုခဲ့ပါတယ်။အိန္ဒိယနဲ့အောက်ကကက်ရှမီးယားဒေသကိုပေးအပ်ထားတဲ့တစ်စိတ်တစ်ပိုင်းကိုပိုင်အုပ်ချုပ်ခွင့်ရကိုအိန္ဒိယအစိုးရကရုပ်သိမ်းလိုက်တဲ့အပေါ်ဆန့်ကျင်တဲ့အိန္ဒိယရဲ့ရံဖက်ပါကစ္စတန်နိုင်ငံကိုတရုတ်ဖက်ကထောက်ခံပြောဆိုခဲ့တဲ့အပေါ်တင်းမာမှုတွေရှိနေချိန်မှာပဲဝန်ကြီးချုပ်မိုဒီနဲ့သမ္မတအရှိတို့တွေ့ဆုံတော့ပါအိန္ဒိယနိုင်ငံခြားရေးဝန်ကြီးဗီဂျေခိုခလေးကတော့တွေ့ဆုံပွဲမှာကက်ရှမီးယားကိစ္စကိုဆွေးနွေးပြောဆိုခဲ့ခြင်းမရှိဘူးလို့သတင်းထောက်တွေကိုပြောဆိုခဲ့ပါတယ်။နောက်မဲ့သတင်းပတ်အစိုးပိုင်းကတရုတ်နိုင်ငံကိုပြီးခဲ့တဲ့သတင်းမှအစောပိုင်းကတရုတ်နိုင်ငံကိုလာရောက်သွားခဲ့တဲ့ပါကစ္စတန်ဝန်ကြီးချုပ်အီမရာခန်ရဲ့လက်ပတ်ချီးစဉ်အကြောင်းကိုတော့တရုတ်သမ္မတရှိကဝန်ကြီးချုပ်မိုဒီကိုတတိပေးခဲ့တယ်လို့လည်းမစ္စတာကိုခလေးစာပြောဆိုပါတယ်။အိန္ဒိယတရုတ်ဆက်ဆံရေးဟာအကြောင်းအရာတစ်ခုထဲကိုပဲအခြေခံထားတာမဟုတ်တယ်လို့ကက်ရှမီးယားဒေသကအနောက်ဆုံးဖြစ်ရဟာလဲအိန္ဒိယနိုင်ငံရဲ့ကီးတွင်းရေးသက်သက်ဖြစ်တယ်လို့အိန္ဒိယနိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာပါ။တရုတ်သမ္မတရှိကလည်းဝန်ကြီးချုပ်မိုဒီနဲ့ကိစ္စရအတော်များများကိုပုံမှန်လင်းလင်းနဲ့အလင်းနဲ့ဆွေးနွေးခဲ့ကြောင်းအဖွဲ့မင်ခုံမှပြောဆိုသွားပါတယ်။အိန္ဒိယနဲ့တရုတ်နိုင်ငံကြားဗန္ဒာရေးဝန်ကြီးအဆင့်ကုန်သွယ်ရေးနဲ့ယင်းနမောဆရာကိစ္စရတွေကိုရှင်းနေဖို့နိုင်ငံတော်တူညီခဲ့တယ်လို့လည်းမစ္စတာကိုကလေးကအတည်ပြုပြောဆိုသွားပါတယ်